ဂါဇာလေပိုင်းမှာရှိတဲ့ကုလသမဂ္ဂစာတင်ချောင်းကိုဇတပရီနေမှာအစ္စရေးစစ်တပ်ကလေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံး33ယောက်သေဆုံးရတယ်လို့ပါလက်စတိုင်းချမ်းမရဲ့အရာရှိတွေကပြောပါတယ်။အစ္စရေးကာကွယ်ရေးဌာနကတော့အစ္စရေးကိုအောက်တိုဘာ9ရက်တိုက်ခိုက်မှုမှာပါဝင်သူတွေဟာဒီချောင်းကိုသူတို့ခိုးလွန်ရနေရဖြစ်သုံးပြီးအကြမ်းဖက်မှုတွေဒီနေရာကညှဉ်းပန်းလှုပ်ဆောင်နေတယ်လို့ပြောပါတယ်။ဟာမတ်စ်သတင်းမီဒီယာရုံးကတော့အစ္စရေးရဲ့ကြေညာချက်ထုတ်ပြန်မှုကိုညှင်းဆို့လိုက်ပြီးအစ္စရေးတပ်တွေဟာအိုးအိမ်ပြောင်းရွှေ့နေသူတွေအပေါ်မှာရက်စက်တဲ့ရာဇဝတ်မှုကျူးလွန်တာဖြစ်ပြီးသေဆုံးသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်23ယောက်ပါတယ်လို့ပြောပါတယ်။အစ္စရေးစစ်တပ်ပြောခွင့်ရလူဘုံမူဂျီဖီဒလာနာကတော့အရသာထိခိုက်သေဆုံးသတင်းသူတို့မသိဘူးလို့သတင်းတောက်တွေကိုပြောပါတယ်။ဂါဇာကနျူးဆရက်မှာပါလက်စတိုင်းဒုက္ခသည်တွေအတွက်ကုလသမဂ္ဂကဖွင့်ထားတဲ့ကြောင်အတိုက်ခိုက်ခံရတာဖြစ်ပါတယ်။ကုလကယ်ဆယ်ကူညီအေဂျင်စီအကြီးအကဲကတော့အစ္စရေးတွေကအဲ့ဒီမှာရှိတဲ့ကုလသမဂ္ဂအဖွဲ့ကိုရောဒီဒေသမှာခိုးလုံနေတဲ့ဒုက္ခသည်6000ကိုတစုံတရာအသိပေးတာမရှိဘဲတိုက်ခိုက်တာလို့ပြောပါတယ်။